โอเคปอมคะดร.ซอเวครับကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီဝင်လာတော့မှာမို့ဒီအဖြစ်များတာတစ်ခုဖြစ်တဲ့သွေးလွန်တုပ်ကွေးနဲ့ပတ်သက်ပြီးတော့ဗောနော်ဆရာကြိုပြီးတော့သတိပြုနေအောင်ဒီနေ့ရထူကြမှုကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့သွေးလွန်တုပ်ကွေးကတော့ဒီနေ့လည်းကျွန်တော်တို့အနေနဲ့အများရှိနေပါတယ်အနေနဲ့များလူနာတော့ရှိနေတယ်အဲဒီမှာဟိုနည်းနည်းရေးကြည့်တဲ့အဆင့်ဖြစ်တဲ့သွေးလန်းတဲ့အဆင့်ရောက်တာလည်းရှိတယ်သွေးရည်ကြီးတွေပဲတွန်းရတာလည်းရှိတယ်ဗောနော်အံကောင်းထောက်မှသာပဲဒီဟိုလက်တော့လက်ထွက်ရတော့မရှိသေးဘူးပေါ့နော်အဲ့တော့ဟိုဒီနေ့လည်းအနေနဲ့များတော့ရှိမယ်လို့ကျွန်တော်တို့ထပ်မံပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာနိုင်ငံရဲ့ဒီသဘောတဘာဝအရာပေါ့နော်ဒီသွေးလွန်တကွေးအဖြစ်များတဲ့ဒီပြင်းထန်တတ်တဲ့နှစ်ပိုင်းခြားက၃လနှစ်တစ်ချိန်ဖြစ်တဲ့သဘောရှိတယ်လို့ကြားခဲ့ပြီးတော့ဒီနေ့ထူးခြားမှုကိုအခုကိုဗစ်ကာလအတွင်းမှာပေါ့နော်ဆရာဘယ်လိုသုံးသပ်မိလဲဆရာကြ
ီးမှန်တော့အဲ့လိုပဲဖြစ်တတ်တယ်ပေါ့နော်မှဆိုတော့2023မှာဖြစ်တာများတယ်2019မှာဖြစ်တာများတယ်အဲ့တိုင်းသွားမယ်ဆိုတော့2021ကဖြစ်တာများဘူးပေါ့နော်ဒါမဲ့လည်းမနစ်ကတော့သိတဲ့အတိုင်းပဲ2021မှာလည်းကျောင်းတွေကိုဗစ်ကြောင့်ကျောင်းတွေပိတ်နေရတယ်အဓိကတော့ဒီ twin and degree ကကျောင်းကနေကူးဆက်တော့ဟောဒီခြေရဝေးဝေးမပြန်နိုင်ဘူးဒီတွဲလန်တုပ်ပြည့်တဲ့ချိန်ပေါ့နော် ADC ကျတာ guide ရလောက်ပဲပတ်ဝန်းကျင်လောက်ပဲပြန်လဲအဲတော့ဟိုရက်ွက်တမဆိုတနည်းအားတနည်းအားဝေးခုမကူးနိုင်မိစက်တဲ့အိမ်တွေတော့ကူးတော့ပေါ့နော်အဲကျောင်းနေရနေအဓိကဖြစ်တဲ့ခါကျတော့ဒီမိနစ်ကတော့ဒီကိုဗစ်ကြောင့်လည်းကျောင်းနေရပိတ်နေရတယ်လေပိတ်နေရတဲ့ခါကျတော့ဒီကူးဆက်မှုကနည်းတယ်အဲတော့ခုနပြောတဲ့ပတ်တန်ပေါ့နော်ညနေ၄နာရီတကအဲများများဖြစ်တတ်တဲ့ဟာကကြာလေအဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒီကိုဗစ်ကြောင့်ဒီလူတွေနေဝေးသွားတာလို့ကျောင်းတွေပိတ်တာတွေပုံစံလည်းလည်းပြောင်းသွားပါအဲ့တော့ကျွန်တော်တို့ခက်မှန်းလည်းခက်တယ်ပေါ့ဒါပေမဲ့ဒီနေ့မှာတော့ဟိုနေ့ရက်အစပိုင်းပေါ့နော်ရှိနေလို့ရှိရင်ဟိုဒီနေ့မှာများတတ်တယ်ပေါ့ယင်တော့ဆိုတော့ကျွန်တော်ကနှစ်တစ်နှစ်ရဲ့အဆုံးဒီဇင်ဘာလမှာဖြစ်တာများရင်နောက်နှစ်ဒီသွေးလွန်တကွေးဖြစ်များမယ်နှစ်လို့မှန်းလို့ရဒါပေမဲ့ခုကတော့အဲ့လိုပုံစံလေးတွေကနည်းနည်းဟိုအတိုင်းပုံမှန်ဖြစ်နေကြတယ်မတူတဲ့အခြေအနေလေးတွေရှိသွားတယ်အဲ့နည်းနော်မှာကတည်းကတော့ကျွန်တော်တို့နှစ်စာတွေကနည်းနည်းနည်းနည်းရှိနေတယ်ဆိုတော့မိုးရပဲမိုးရပြီးရောက်လာရင်ဒါပြကြကြောင်းနေပြန်ဖွင့်တဲ့ခါကြလို့ရှင်တော့အဲ့ဒီတဲ့ပုံတော့ပြည်လွန်တို့ပဲဖြစ်ပေါင်းမှုများနိုင်စရာရှိပါ
ဘူးဟုတ်ကဲ့ဆရာအဲ့တော့အခုလိုများနိုင်စရာရှိတဲ့အနေထားမှာဖြစ်လာရင်ကျိုးသိနိုင်ပေါ့ဆရာနော်အဓိကဘာလက္ခဏာတွေနဲ့ဘယ်လိုလိုမျိုးတွေပေါ်သတိထားဖို့လိုမလဲ
အဓိကတော့ဒီကလေးကဒီမိုးရပြီးမှပေါ့နော်ခြင်ပေါက်တဲ့ရပြီးမှအဖျားကြီးတယ်ပေါ့ဖျားတယ်အဖျားကြီးတယ်မင်းနေပေါ့နော်အဲမစားဘူးမတောက်ဘူးပေါ့တနေ့လုံးလို့ပြားတယ်အထူးသဖြင့်ချောင်းဆိုးရနာစီးတာလည်းမရှိဘူးဆိုရင်တော့လေလွန်းလွန်းတကွေးဖြစ်နိုင်တယ်ဆိုတာကျွန်တော်တို့ကခေါင်းထဲမှာအမြင်ထားထားမှာပေါ့နော်အဲ့တော့ဟိုဒီကမ္ဘာကျန်းမာရေးဖွယ်သတ်မှတ်ချက်တွေဘာတွေမှာဆိုလို့ရှိရင်တော့သူက probable dengue ပေါ့နော်အဲလွန်းလွန်းတကွေးဖြစ်နိုင်ခြေရှိတာဆိုတော့သတ်မှတ်ထားတာရှိပါတယ်အဲ့ဒါကဖျားမယ်မဖျားမယ်နဲ့တော့မဖြစ်နိုင်ဘူးကဲရလေမိပါရဲ့ဆိုရင်ဒီကျွန်တော်တို့လာပြတယ်မပြတော့မပြဘူးပေါ့အဲမပြရင်တော့မဟုတ်ဘူးပေါ့နော်သူကပြရဲဆိုရဲအချက်ပါမယ်အဲသွေးလန်တုတ်ကေးဖြစ်တဲ့နေရာကိုရောက်ခူးတယ်ဆိုရဲအချက်ပါမယ်အဲ့ဒါတော့ကျွန်တော်တို့နိုင်ငံအတွက်ကတော့ဘာမှထည့်စဉ်းစားစရာမလိုတော့ဘူးအဲဆိုတော့နိုင်ငံလုံးကဖြစ်နိုင်တဲ့နေရာဖြစ်တယ်အဲဒီနောက်တည်းမှာပြရတာပြင်ပေါ့နော်ဘာတွေဖြစ်လဲဆိုမှကျွန်တော်တို့ဒီရင်ဆန်းသက်တဲ့ test ဆိုတာပေါ့နော်ဒီကျေးပေါင်ချိန်တိုင်းကရိယာနဲ့စံကြင် positive ဖြစ်တာပါတယ်။နောက်ပြီးတော့ကျတော့ဒီကြိုက်တာခဲတာပေါ့နော်ကိုလက်ဒီကြိုက်ခဲတာပါတယ်။ပြီးတော့ကျလို့ရှိရင်အရေပြားအပိတ်ထွက်တာပါတယ်နော်။အဲအားမင်းတာပါတယ်ပေါ့နော်။အဲကျတော့ဒီချက်တွေကဖြားရင်အန္တရာယ်လည်းပါတယ်ပေါ့နော်။ဇက်တဲ့အန္တရာယ်လည်းပါတယ်။ဘိုင်းနာတာလည်းပါတယ်။အဲ့တော့ဒီချက်တွေဖြစ်နိုင်စဉ်းစားကြည့်လိုက်ရင်လေးတိုင်းကဖြားကြည့်ရင်တော့သွေးလွန်တကွေးဖြစ်နိုင်တယ်ဆိုတော့ဟိုကျန်းမာရေးစောင့်ရှောက်ကြည့်ပေးတဲ့ဆောင်ဆံမရပြတိထားပါဘောနော်အဲ့ဒီထားလို့ပ
ါဟုတ်ကဲ့ဆရာအဲ့တော့ခုနပြောတဲ့ဒီလက္ခဏာတွေဖြစ်လာရင်အထူးသဖြင့်ဘယ်လိုလူတွေမှာအဖြစ်များလဲရှိလဲဆရာဒီကလေးတွေဆိုရောလေ
သူကျင်းတော့အဖြစ်များဆုံးကတော့သွေးလွန်တုပ်ကွေးကဒီအပိုလေးမျိုးရှိတယ်ဘောနော်ပထမဆုံးယောဂါပိုးနဲ့ထိတွေ့တဲ့နှစ်မှာကြတော့လေဟို primary dengue လို့ကျွန်တော်ကခေါ်တာပေါ့ပထမဆုံးဖြစ်တဲ့နှစ်မှာဆိုရင်တိတ်ပြီးတော့မဆိုးကြဘူးဘောနော်ဒါမှမဟုတ်တစ်နှစ်အောက်တွေကတိတ်တော့မဆိုးတတ်ကြဘူးအဲ့မဲ့တနည်းအောင်နဲ့တွေးလန့်တာလည်းဖြစ်တာတော့ရှိတယ်။နောက်ပိုင်းဒုတိယကြိမ်ပေါ့နော်ပြန်ဖြစ်လို့ရှိရင်ပို့ပြီးတော့ပြင်းထန်လေးရှိတယ်ဒုတိယကြိမ်တတိယကြိမ်စလုံးထကြိမ်ပေါ့ဒီတွေးလန့်တုပ်ကွေးမှာဖြစ်တဲ့ဇီဝ ယောဂဗေဒပြောင်းလဲမှုကဒီဒုတိယအကြိမ်ဖြစ်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ antigen ဝင်လာတဲ့ antigen နဲ့ antibody ပေါ့နော်ဆိုတာခန္ဓာကိုယ်မှာရှိတဲ့ပဋိပစ္စည်းရဲ့တိုက်ခိုက်မှုကြောင့်ပိုဖြစ်တာပေါ့နော်အဲဒါကြောင့်မလို့ဒုတိယအကြိမ်ပိုင်းဆိုပိုဆိုးတတ်တယ်အဲကြောင့်ကလေးမှာဆိုတော့အများသောဖြင့်3နှစ်ကနေ7နှစ်လောက်ကအပြင်းထန်ဆုံးဖြစ်တတ်တယ်ပေါ့ဒါလည်းအချိန်ကာလအောက်လိုက်ပြီးတော့ပြောင်းလဲသွားတာရှိတယ်ဘာလို့ဆိုတော့ချုပ်ကလေးတွေကကျွန်တော်က10နှစ်မှာဖြစ်တယ်ပေါ့နော်စမ်းကြည့်လိုက်တဲ့အခါကျတော့ IgM လို့ခေါ်တဲ့အခုဒီနှစ်မှာပေါ်တဲ့ရုပ်တရက်ပေါ်တဲ့ပဋိစီဝပစ္စည်းရရှိတယ် IgG ဆိုတော့မနစ်ကဟိုပိကဲနှစ်တရာထိတွေ့ထားခဲ့လို့ရှိတဲ့ပဋိပစ္စည်းမရှိဘူးဆိုလိုတာကလေးက10နှစ်ကြာမှပထမစားဖြစ်တယ်ပေါ့နော်ဒီလိုမျိုးဒါမျိုးတွေလည်းရှိပါတယ်ဒါပေမဲ့အများစုကတော့အနေကြီးတဲ့ case အများစုကတော့3နှစ်ကနေ7နှစ်လောက်ကလေးကပြင်းထန်တာဟို rocks ဆိုးလေးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနှစ်မှာဆရာအခုပြင်းထန်နိုင်တဲ့ကလေးတွေထူးခြားမှုစတွေ့ထားတာရှိလား
ဒီနှစ်မှာလည်းတချို့တွေ့လာနိုင်တော့ရှိနေတယ်ဟိုအရင်ကြီးဟိုစိုးစိုးဝါးကြီးတော့မဖြစ်ဘူးပေါ့နော်တွေ့လာနိုင်ကျွန်တော်တို့တွေ့လာလို့ရှိရင်တွေ့လာနိုင်ဆိုတော့တွေ့ချိန်ကျသွားတယ်ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်တို့တွေ့ဟိုကပေါ့စားရည်ကောတော့ပေါ့နော်အဲဒီ project ပြန်ပေးရ replacement therapy ပေါ့နော်ပေးတယ်ပေးလို့မရဘူးဆိုလို့ရှိရင်တော့မှ gel infusion လို့ခေါ်တဲ့ဒီကော်ရည်ပေါ့နော်အဲသွင်းရတယ်အဲ့မှာမြန်သွေးရည်ကြီးသွားတယ်အဲ့လိုသွားရတဲ့ကလေးတွေရှိတယ်အဲ့သွေးရည်ကြီးကြီးရောက်တဲ့ကလေးတွေရှိတယ်အဲ့ဆိုလိုတာဟိုပြင်းထန်မှုရှိတဲ့ကလေးတွေတွေ့တယ်ပေါ့နော်ဒီတိုင်းတော့ပြင်းထန်တာတော့မရှိဘူး
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ